ရာအီမီကဝါမှာ COVID-19 ကိုရိုနာဗိုင်းရပ်စ်ကပတ်ကယောဂါပဲလူသားတွေအာယုံရောက်နေပေမဲ့ရာသီဇဝင်းကတော့ဒါကိုသတိမစိုက်ပဲလက်ပတ်နေတာမို့မုတ်တုံရာသီမှာမိုးများတိုင်းအာရှမှာရေပေးကျင်းပပြန်ပါတယ်မြန်မာအိန္ဒိယအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်အပြင်နီပေါ်နိုင်ငံတွေမှာပြီးခဲ့တဲ့လပထမသတင်းပတ်တိလူ18သန်းခွဲနီးပါးရေပေးဒဏ်သိမ်းရပြီးလူ630ကျော်သေဆုံးရပါတယ်ဘင်္ဂလားဒေ့ရှ်ကခရိုင်တွေထုတ်ဝက်ရေမြုပ်ပြီးမိသားစုသက်သန်းနီးနီးဒုက္ခကြုံရပါတယ်နီပေါ်နိုင်ငံမှာရေလဲကြီးမြေလဲပြိုလို့အသေးပြောက်ကလူ200နီးနီးရှိပြီးအိန္ဒိယမှာလူ12သန်းနီးနီးရေပေးဒဏ်သိမ်းရပါတယ်မြပိုင်းအပံပြင်းနေတဲ့ဘီဟာပြင်းနေမှာအတော့ကိုစိုးရတယ်လို့ကဘာတော်ဝန်ကလူသားချင်းစာနာမှုဆိုင်ရာသတင်းချက်လက်တွေကိုတင်ပြနေတဲ့ Relief Web ကဖော်ပြပါတယ်မြန်မာနိုင်ငံမှာတော့မန္တလေးမကွေးစကိုင်းတိုင်းတွေနဲ့ကချင်ပြည်နယ်ကလူ200ခွဲကျော်ရေပေးသင့်ရတယ်လို့ Relief Web ကဖော်ပြပါတယ်မန္တလေးမှာရေကြီးရင်ကာကွယ်ဖို့ ADB အရှဖွံ့ဖြိုးရေးပန်ချင်းဝေနဲ့2018ဇူလိုင်ကစပြီးဆောက်လုပ်တဲ့အမရပူရမြို့နယ်ငယ်တိုးကျေးရွာဥစုရွှေခဲရေစိုးထုတ်စက်ယူနာကတာပေါင်ဇူလိုင်19ရက်နေ့ကကျိုးသွားလို့ရွာတွေထဲရေတွေဝင်ပြီးလူ16000ရေဘေးဒုက္ခကြုံရပါလေရေဘေးကလွတ်အောင်လူကပြေးနိုင်ပေမဲ့စိုက်ခင်းကတော့ဆုံးရှုံးသွားတာကိုဆယ်သေးကျွန်းကမတ်ကျူသိန်းကပြောပါတယ်
ဥပမာဒါယူကလက်ဟောပေါက်ကြလိုက်တဲ့ချိန်မှာလူတွေကအကုန်လုံးပြရခိုက်သွားတော့ပစ္စည်းကတချို့တော့ဝဲကြလို့တဲရတယ်တချို့တော့ဝဲကြလို့မတဲရဘူးဒီစိုက်ပွေးလောက်တာလည်းရင်းကြီးကလည်းမြုပ်ထားတယ်အခုကရင်းနစ်သွားပြီးတော့မဆန်4သိန်း5သိန်းလောက်တော့မြုပ်ထားတယ်
မရပူရမြို့နယ်ကရှန်ကလေးကျွန်းဆိုရင်ခုလိုမိုးရသည်ရောက်လို့ ARD ပြည်ရေရှန်တိုင်းတရွာလုံးရေကြီးသွားပြီးလေတွေနဲ့သွာလာကြလိမ့်ရှိပါတယ်။ရေဝင်နာကိုတွက်ချက်ပြီးခြေတန်းရှိအိမ်မြင့်တွေဆောက်လုပ်ထားပါတယ်။ရေကြတဲ့အခါနုံးတင်မြေတွေတင့်ကြံခဲ့တဲ့အတွက်စိုက်ပျိုးရေးအလွန်ဖြစ်ထွန်းလွယ်ပြီးရှန်ကလေးကျွန်းကသီးသန့်ဟာနာမည်ကောင်းရခဲ့တာပါ။ခုတော့ဒီနေရာမှာအမရပူရမြို့ပြစီမံကိန်းအကောင့်ထဲပေါ်ပါတယ်။အမရပူရမြို့နယ်ကစီမံကိန်းတွေကြောင့်အပြောင်းလဲတွေဖြစ်ရတာကိုပတ်ဝန်းကျင်ထင်းသင်းရေးသမားတူဖြစ်တဲ့မကွေးမြို့အစိမ်းရောင်ကွန်ရက်သဘာဝပတ်ဝန်းကျင်ရရှိတည်တံ့ရေးအဖွဲ့တာဝန်ခံကိုအိုလာကပြောပြတာပါ
။ဘတ်တင်ကတော့ကျွန်တော်တို့ဒီတောင်သမန်ဥယျာဉ်စီမံကိန်းလိုကိစ္စမျိုးတွေကျွန်တော်တို့ဟိုဒီဟိုတယ်တွေစောက်တဲ့ကိစ္စမျိုးတွေနောက်ဒီစီလောင်ကန်တွေကိုဟိုကျွန်တော်တို့တောင်သမန်အင်းထဲကိုမြေပို့ပြီးတော့စောက်တဲ့ကိစ္စမျိုးတွေအဲပြီးလို့ရှိရင်တော့ဒီရှမ်းကလေးကျွန်းနဲ့အတူကျွန်တော်တို့ဒီမြို့ပြစီမံကိန်းတွေပေါ်ဆောင်မယ်ဆိုတဲ့ကိစ္စမျိုးတွေပေါ့နော်ဆိုတော့အဲ့အရာတွေကအများကြီးတွေ့လာတော့ဒီ AOD မြစ်ကသူ့ရဲ့စမ်းထုတ်နိုင်တဲ့ area တွေမှာကျွန်တော်တို့ဒီတိရစ္ဆာန်ကစမ်းထုတ်နိုင်တဲ့အင်အားတော့ကျွန်တော်တို့ညှို့နှဲလာတွေ့ရတယ်ဒါပေမဲ့ဒီနှစ်ကရေကြီးမှုပုံစံအရလည်းကျွန်တော်တို့ AOD ကအရင်ကြီးရေမြင့်တက်လာတာမျိုးမရှိတော့ဒီဥစ္စာတွေကသိပ်ပြီးတော့ဟိုတက်ရောက်တိကျမှုတော့အများကြီးမတွေ့ရဘူးပေါ့နော်။အော်တက်ရောက်တိကျမှုအများကြီးမတွေ့ရဘူး။ဒါပေမဲ့တကယ်ရေးကြီးလာတဲ့နေ့မှာဆိုလို့ရှိရင်တော့ဒီကိစ္စတော်တော်လေးမန္တလေးအတွက်စိန်ခေါ်မှုတွေအများကြီးဖြစ်လာမယ့်ကိစ္စတွေပါ
။မရပူရမှာဒီနေ့ရေးကြီးသွားတာကတာပေါင်ချိုးတဲ့ဖြစ်ရကြောက်ဖြစ်ပြီးဆယ်ချိုးရာတွေဆယ်ရေရှန်နာရီကြောက်ဆယ်အောက်ပိုင်းမှာရေးကြီးရတဲ့ဖြစ်ရတွေလည်းရှိပါတယ်။2015ခုကဆိုရင်စတိုင်းနဲ့ပြည်နယ်12ခုမှာရေဘေးဒဏ်သိမ်းခဲ့ရပါတယ်။လူ100ကျော်သေဆုံးပြီးအိမ်တော်စု4000ကျော်ကလူ6သိန်းကျော်ရေဘေးကျုံရတဲ့အပြင်လယ်မြေအေက14သိန်းကျော်ရေနစ်မြုပ်ခဲ့ပါတယ်။လယ်အေက9သန်းကလုံးဝပျက်စီးသွားရပါတယ်။ရေဘေးကျောက်ကျပ်165ဘီလျံဆုံးရှုံးရတယ်လို့တရားဝင်စီးရင်တွေကဖော်ပြပါတယ်။2015ရေဘေးမလွတ်ခဲ့တဲ့ရခိုင်ပြည်နယ်တန်တွဲမြို့နယ်ဟာချန်ကလေးကျွန်းလိုပဲမြင်းသားချောင်းသားဝင်းကျင်မှာရေရှမ်းလေးရှိပါတယ်ဒီလိုပုံမှန်တိုင်းရှိနေရာကတန်ရဲမြုပ်က12မိုင်กว่าမှာ2005ကစတင်ခဲ့တဲ့ရွှေသတင်းရေအားလက်ဆက်စီမံကိန်းကြောင့်တန်ရဲမြို့နယ်ဟာနှစ်စဉ်နှစ်တိုင်းလိုလိုရေမကြီးစဘူးကြီးလာပါတယ်ရာသီဥတုကလည်းမမှန်ပဲဒီနှစ်တော့တမျိုးဖြစ်ပြီးမိုးရောင်နေနေတယ်လို့တန်ရဲမြုပ်မှာနေထိုင်နေတဲ့မော်ဂိုးမဂ္ဂဇင်းဆောင်းပါရှင်မြတ်စုမွန်ကပြောပါတယ
်ပုံမှန်အဖြစ်ဝါထက်တဲ့နှစ်ဆိုလို့ရှိရင်ရေကြီးတယ်တော်တော်ကြီးကိုရေနဲ့ပတ်သက်ပြီးခက်ခဲတွေဖြစ်ကြဒုက္ခရောက်ကြတာပေါ့နော်ရေကြီးကြတယ်ရေဟိုရေဘေးဒုက္ခတွေများကြတယ်ပေါ့အဲ့မဒီနှစ်ကြတော့မွေးဝါထပ်ပေမဲ့လည်းဟိုမိုးကမကြည့်ဘူးအဲ့လိုပြီးခဲ့တဲ့ဟို10ရက်15ရက်လောက်ပဲမိုးကိုတစိမ့်စိမ့်နဲ့တဆွေဆွေလေးရွာသွားတာပဲမင်းများဆွာရွာသေးတယ်ဒီနှစ်မှာအဲ့အဲ့ဒီရဲ့အရှိပိုင်းမှာလည်းမိုးကနည်းနည်းပပရွာလိုက်ပြီးတော့ဟိုနေတာလိုက်အဲ့လိုမျိုးနဲ့ဖြစ်နေတာပေါ့နော်အခုကြတော့နေထောက်ချောက်တာနေ
မြန်မာနိုင်ငံမှာ1988ခုနှစ်ခရဲကရာသီဥတုစပြောင်းလဲပြီးမိုးအဝင်15ရက်နောက်ကျပေမဲ့25ရက်ဆော့ထွက်တယ်လို့ကွယ်လွန်သူမိုးလေဝသပညာရှင်ဆရာကြီးဦးထွန်းလင်ကသုတေသနလုပ်ခဲ့ပါတယ်။ဘင်္ဂလားပင်လယ်ကမုန်တိုင်းကလည်းအရင်ကလိုမိုးရာသီမှမဝင်တော့ပဲရာသီအခုပြောင်းဖြစ်တဲ့မေလနဲ့နိုဝင်ဘာမှာဝင်လို့ရှိတယ်လို့လည်းပြောပြပါတယ်။ဒီနှစ်ဟာကာယောဂါနှစ်ဖြစ်နေပြီးရာသီပြောင်းတဲ့နိုဝင်ဘာမတိုင်ခင်ဗိုင်းရပ်စ်ကူးစက်နှုန်းထိနိုင်မှုမျှော်လင့်ရပါတယ်။ဗိုင်းရပ်စ်မထိနိုင်သေးခင်မဆိုကောင်းမပြောကောင်းမုန်တိုင်းဝင်ရင်ယောဂါကပ်ဘေးနဲ့သဘာဝဘေးပြန်တူရင်ဆိုင်ရပါလိမ့်မယ်ရှင်။